မြန်မာအာဏာသိမ်းစစ်ကောင်ဆောင်အနေနဲ့လက်ရှိအခြေအနေမှာရှေ့မတိုးတာနောက်ဆုံးမရဖြစ်နေတဲ့အခြေအနေဖြစ်နေပြီးရွေးကောက်ပွဲထွက်ပေါက်ကလည်းအသွားနှစ်ဖက်နဲ့ဓာတ်သွားလို့သူ့အတွက်အန္တရာယ်ရှိနေတယ်လို့ ICG ပဋိပက္ခလေးလာရဲ့အဖွဲ့ကသုံးသပ်ထားပါတယ်။တစ်ဖက်မှာလည်းပဋိပက္ခဖြည့်ရှင်ရေးနိုင်ငံတကာထင်ကပ်မှုတွေကအဖြေထွက်ဖို့အားနည်းနေတာကိုလည်းထောက်ပြထားပါတယ်။မေလ18ရက်နေ့ကပြုလုပ်ခဲ့တဲ့ International Crisis Group ICG နိုင်ငံတကာပဋိပက္ခလေးလာရေးအဖွဲ့အွန်လိုင်းဆွေးနွေးပွဲသုံးသပ်ချက်တွေကိုတော့ကိုငိမ့်ချန်းအေးကစူးစီးတင်ပြပေးမှာပါ
။မြန်မာနိုင်ငံမှာစစ်တပ်ကစန့်ကျင်သူတွေကိုဖိနှိပ်အကြမ်းဖက်မှုတွေတိုးလှုပ်လာနေပေမဲ့တော်လိုင်းရင်အားစုတွေဘက်ကဆက်ပြီးပြင်းပြထန်ထန်ခုခံနေဆဲဖြစ်လို့ပဋိပက္ခအရှိန်ရော့ကျသွားဖို့မရှိဘူးလို့နိုင်ငံတကာပဋိပက္ခလေးလာရေးအဖွဲ့ International Crisis Group ICJ ကလေးလာသူတွေကသုံးသပ်ပါတယ်။စစ်တပ်ဟာနောက်ကျောင်းလဲပြန်မလှည့်နိုင်ရှိလေမတိုးတာအခြေအနေနဲ့ရင်ဆိုင်နေရပြီးစစ်ကောင်းဆောင်အနေနဲ့ထွက်ပေါက်ပြောက်နေတယ်လို့ ICG ရဲ့မြန်မာနိုင်ငံဆိုင်ရာအကြီးတန်းအကြံပေး Richard Hosey ကဒီဆွေးနွေးပွဲမှာသုံးသပ်ပါတယ်
Actions are a double edged sword for him. He wants them to move forward and show that you know
ရွေးကောက်ပွဲကအသွားနှစ်ဖက်ပါတယ်ဒါလိုပဲသူ့အတွက်အန္တရာယ်ရှိပါတယ်ရှေ့ဆက်သွားပြီးရွေးကောက်ပွဲလို့စစ်တပ်ကအနိုင်ယူဖွဲ့စည်းပုံနဲ့အုပ်ချုပ်တဲ့ပုံစံမျိုးလုပ်ချင်ပေမဲ့တစ်ဖက်မှာလည်းရွေးကောက်ပွဲကသူ့အာဏာတည်မြဲရေးအတွက်အန္တရာယ်ဆိုတာသူသိနေပါတယ်။ဒါကအတိုက်အခံဒီမိုကရေစီအင်အားစုတွေနိုင်သွားမှာကြောင့်ဆိုတာမျိုးမဟုတ်ပါဘူး။စစ်တပ်ကဒါမျိုးဖြစ်ခွင့်ပေးမှလည်းမဟုတ်ပါဘူး။ဘာကြောင့်သူအတွက်အန္တရာယ်ရှိသလဲဆိုတော့စစ်တပ်ထဲမှာအခြားစစ်ဘုယုတ်ကြီးတွေကအခွင့်အရေးကိုစောင့်နေကြတာပါ။ဗိုလ်ချုပ်ကြီးမင်းအောင်လှိုင်အကန့်အသတ်မရှိဆက်လက်အုပ်ချုပ်မှာမျိုးကိုသူတို့လူလားခြင်းမှလူလားမှာပါ။သူ့ကိုစစ်တပ်ထဲမှာကြိုက်လာကြီးရဲ့မဟုတ်ပါဘူး။တပ်ထဲမှာသူ့ကိုလူကြိုက်များထောက်ခံတာမျိုးမရှိလာပါဘူး။
တက်ထဲမှာအာနာသိစစ်ကောင်းဆောင်ကိုမဟာဗျူဟာချက်ချစဉ်းစားတွေးခေါ်လှုပ်ဆောင်တတ်တဲ့ခေါင်းဆောင်ကောင်းအဖြစ်မရှိမညာပဲသူ့ရဲ့စွမ်းဆောင်ရည်ခိုင်မာပြတ်သားမှုနဲ့ဆုံးဖြတ်နိုင်စွမ်းတွေအပေါ်တန်တရားရှိကြတယ်လို့ Richard Hosey ကထောက်ပြပါတယ်တစ်ဖက်မှာလည်းဆက်အာနာသိစန့်ကျင်ရေးအင်အားစုတွေဘက်မှာမြို့သားညီညွတ်ရေးအစိုးရ NUG နဲ့ပြည်သူ့ကာကွယ်ရေးတပ်တွေတိုင်းဒေသတော်လှန်ရေးလက်နက်ကိုင်တပ်ဖွဲ့တွေကြားမှာညီညွတ်တဲ့အင်အားစုကြီးတရက်တိစောက်နိုင်မှုကစိန်ခေါ်မှုတွေရှိနေတယ်လို့ICJ ကလစ်လာသူတွေကရှုမြင်ပါတယ်။မျိုးဦးတော်လိုင်းရေးမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့ရက်တီကျက်ပေါ်တက်ရောက်မှုကအကြောင်းအရာအချက်တော်များများပေါ်မူတည်နေတယ်လို့ဆိုပါတယ်။တရုတ်နိုင်ငံရဲ့ဩဇာတက်ရောက်မှုစစ်အုပ်စုဘက်ကနိုင်ငံရေးစီးပွားရေးအပေးအယူလုပ်နိုင်မှုအဖွဲ့အစည်းတွေရဲ့နိုင်ငံရေးယူမှန်းချက်နိုင်ငံရေးရည်ကျင်းမှုစတာတွေအပြင်အရင်ကအသိမှတ်ပြုမှုနည်းပေမဲ့အလေးထားသတိပြုစရာကောင်းတာကတိုင်းရင်းသားအုပ်စုတွေရဲ့အခြေခံလူထုအတန်ကသူရဲ့လက်နက်ကိုင်အဖွဲ့တွေပေါ်တက်ရောက်နေတယ်လို့ ICG အဖွဲ့ကတိုင်းဒေသအရေးစောင့်ကြည့်လေ့လာသူအကြီးအကဲအတိုင်ပညာသောမတ်စကိန်းကပြောပါတယ်။
And I think this has been quite evident with the TNLA for example that's an national
တောင်ယူတာလူမျိုးရေးတက်မတော် TNLA မှာဆိုရင်ဒါကထင်ရှားပါတယ်။တော်လန်ရေးမှာကူညီဖို့အခြေခံလူထုကဖိအားပေးတယ်။ဒါပေမဲ့တရုတ်နိုင်ငံကဘယ်လိုတုံ့ပြန်မလဲဆိုတာစိုးရိမ်လို့ဒီလိုထောက်ခံကူညီနေတာကိုလည်းပေါ်ပေါ်ထင်ထင်မပြပါဘူးဒီလိုကြားမှာယက်တည်နေတဲ့အဖွဲ့တွေကိုအနိကစောင့်ကြည့်ဖို့လိုမယ်ထင်ပါတယ်သူတို့ကစစ်အုပ်စုနဲ့လည်းတရားဝင်ဆွေးနွေးတာမျိုးမရှိပါဘူးတစ်ဖက်မှာလည်းဒေါ်လန်ရေးတပ်ဖွဲ့တွေကိုအတိုင်းအတာတစ်ခုအထိသင်တန်းပေးတာမျိုးတွေရှိပါတယ်ဒါပေမဲ့ NUG နဲ့အနိကပူးပေါင်းတာမျိုးတော့မရှိပြန်ပါဘူ
းအထူးသဖြင့်ရခိုင်တပ်တော် AA တာမျိုးသားလွတ်မြောက်ရေးတပ်မတော် TNLA မြန်မာမျိုးသားဒီမိုကရက်တစ်မဟာမိတ်တပ်မတော် MNDAA လို့ခေါ်တဲ့ကိုကန့်တပ်ဖွဲ့တွေကိုအဓိကစောင့်ကြည့်ရမှာဖြစ်ပြီးဒီဖွဲ့တွေကငယ်ရွယ်ပြီးသွက်လက်ချက်ချတဲ့ခေါင်းဆောင်မှုတွေရှိကြတယ်လို့ရီမန်းချက်လဲမြန်မာကြတယ်လို့သောမတ်စကိန်းကသုံးသပ်ပါတယ်။တစ်ဖက်မှာလည်းတရုတ်နိုင်ငံကနေဆက်တင်ရင်းလိုလားတာကြောင့်ပြည်ပခတွေကိုရှောင်ရှားဖို့ဖိအားပေးနေတယ်လို့မျိုးသားညီညွတ်ရေးအဖွဲ့ NUG နဲ့ထိတွေ့ဆက်ဆံမှုတွေကိုကန့်တတ်လိုတာတွေတွေ့ရတယ်လို့သောမတ်စကိန်းကထောက်ပြပါတယ်။ဒါပေမဲ့တရုတ်ဩဇာကိုလည်းအလွန်အကျွံမတက်ချက်ဖို့သူကသတိပေးပါတယ်
But I caution also against overstating China's influence among all of them.
နောက်ပိုင်းအဖွဲ့တွေနဲ့နေပြည်တော်အပေါ်တရုတ်နိုင်ငံရဲ့လွှမ်းမိုးမှုကိုအလွန်အကျွံထက်သွင်းစဉ်းစားတာမျိုးကိုလည်းသတိပြုစေချင်ပါတယ်တရုတ်နိုင်ငံကမြန်မာနိုင်ငံမှာဩဇာအကြီးဆုံးနိုင်ငံခြားတိုင်းပြည်တစ်ခုပါဒါပေမဲ့ဒီလိုလွှမ်းမိုးနိုင်မှုမှာလည်းအကန့်အသတ်ရှိပါတယ်ကချင်လွတ်မြောက်ရေးတပ်မတော် KIA နဲ့တအောင်မျိုးသားလွတ်မြောက်ရေးတပ်မတော် TNLA ကိုကြည့်ပါတရုတ်ကသူတို့အဖွဲ့တွေကိုလုံးစေချင်တာမျိုးတွေကမကြာခဏဆိုသလိုသူတို့ရဲ့နိုင်ငံရေးရည်တည်ချက်နဲ့ဆန့်ကျင်ဘက်ဖြစ်နေပါတယ်ဒီလိုအားပြိုင်နေတဲ့အချက်နှစ်ခုကိုသူတို့အမြဲပဲချိန်ဆဖို့လိုပါတယ်
ဒါ တခါတိုင်းသားအဖွဲ့တွေရဲ့ယက်တိချက်တွေပြောင်းလဲဖို့က6လတနည်းအတွင်းဖြစ်လာမှာမဟုတ်ပဲအချိန်ယူမှာဖြစ်တယ်လို့တော်လိုင်းကရေရှည်သွားမဲ့ပုံစံလို့သုံးသပ်ကြပါတယ်တစ်ဖက်မှာလည်းမြမအရေးပေါ်နိုင်ငံတကာရဲ့လေးထားမှုကအားနည်းနေပြီးဘလို့နီးနန်းနဲ့ချင်းကပ်အမှန်မသိပဲဖြစ်နေတယ်လို့ ICJ အကြီးတန်းအကြံပေး Richard Hose ကသုံးသပ်ပါတယ်
has been a very low priority for most countries
မြမအရေးဟာနိုင်ငံအများစုအတွက်ဦးစားပေးအဆင့်မှာမပါပါဘူးဒါကကိုဗစ်ကြောင့်ရောအခြားအာရုံဆက်ရမယ့်ကမ္ဘာအရေးကိစ္စတွေရှိနေတာကြောင့်မျိုးမဟုတ်ပါဘူးနိုင်ငံအများအပြားအနေနဲ့မြေပြင်ကလက်တွေ့အခြေအနေတွေပြောင်းလဲဖို့သူတို့ဘာလို့ရမှန်းမသိလို့ဒေတာတွင်းကအာဆီယံကိုပဲပုံချပြီးတော့မြမအရေးဖြည့်ရှင်းခိုင်းနေတာပ
ါတစ်ဖက်မှာလည်းအာနာသိန်းစစ်ကောင်စီကိုထိတွေ့ဆက်ဆံနေတဲ့အိန္ဒိယကဒီနှစ်ထက်မှဆက်မှုထိပ်သီးနိုင်ငံများ G20 မှာဥက္ကဋ္ဌတာဝန်ယူထားတာတခါအရေးပါတဲ့ဒေတာတွင်းကအင်အားကြီးဂျပန်ကထိပ်သီးစီးပွားနိုင်ငံများ G7 မှာဥက္ကဋ္ဌတာဝန်ယူတာဒါပြင်ဆက်နာတင်ထားတဲ့အိန္ဒိယချင်းထိုင်းနိုင်ငံမှာဒီမိုကရေစီအင်အားစုတွေအင်အားပြန်ကောင်းလာတာတွေကမြမအရေးတွေအခွင့်အလမ်းကောင်းတွေဖြစ်လာနိုင်မလားဆိုပြီးသုံးသပ်ပြောဆိုခဲ့ကြပါတယ်ခင်ဗျာ